မြန်မာနိုင်ငံမှာကြောထောင်နောက်ခံမရှိလို့ခက်ခက်ခဲခဲဘဝကိုဖျက်ဆီးနေကြရတဲ့တက်ကြီးရွယ်အိုတွေကိုတတ်နိုင်သလောက်ကူညီပေးနေတဲ့လူငယ်တွေရှိပါတယ်။သွားလာရင်လမ်းမှာတွေ့တဲ့အကူအညီလိုနေသူတွေကိုကူညီနေတဲ့လူငယ်တယောက်ကတော့ရန်ကုန်မြို့ကကိုပူတူဖြစ်ပါတယ်။သူသာကိုနေရာမှာအကူအညီလိုနေရင်ဆိုတဲ့ကိုချင်းစာစိတ်နဲ့အကူအညီပေးနေတာဖြစ်တယ်လို့ကိုပူတူကပြောပြပါတယ်
။ကျွန်တော်တို့တငယ်ချင်းတွေစုပြီးတော့နော်နိုင်ငံတိုင်းဘယ်လိုကူညီကြမယ်ဟိုအရင်တည်းကလည်းအခုကူညီပေးခဲ့တယ်ခင်ဗျာအရင်တော့ကလည်းကျွန်တော်တို့ဟိုတွေ့ရင်တွေ့တယ်လို့ကူညီပေးခဲ့တယ်ဒါပေမဲ့ခုလိုမျိုးပေါ့နော်ဟိုအတိုင်းအားတိုင်းနဲ့ဒီချာထဲထဲဝင်ဝင်တော့မကူညီပေးပြခဲ့ဘူးခင်ဗျာပြီးတော့အရင်ကလည်းတခုကဆိုရှယ်မီဒီယာအားနည်းမှုတခုလည်းရှိတာပေါ့နော်ကျွန်တော်တို့ရေးစပြီးတော့ကူညီပေးခဲ့တဲ့အချိန်မှာဆိုရှယ်မီဒီယာအခုလောက်မကျေပြန့်သေးဘူးခင်ဗျာအဲ့တော့ဟိုအရှောက်ပေါက်လည်းနည်းတယ်ပေါ့နော်ပြီးတော့အခုလိုဆိုရင်ဆိုရှယ်မီဒီယာပေါ်မှာကျွန်တော်တို့လိုအပ်တဲ့အကူအညီတွေလာပြောရဲပြောရင်ကျွန်တော်နိုင်လို့ကြည်ညိုပေးကြတာပေါ့ပြီးတော့အပေါင်းအသင်းတွေနဲ့ဖွဲ့စည်းပြစ်သွားတယ်ဆိုတာလည်းပိုတယောက်ခန်းနဲ့လည်းမနိုင်ဘူးခင်ဗျမနိုင်ဆိုတော့လေဟိုတခုခုကူညီဖို့ဆိုရင်ဒီကလူအင်အားငွေအင်အားလိုတယ်ခင်ဗျအဲ့ဒီအတွက်ကိုကျွန်တော်တို့ဟိုလူအင်အားလည်းလူအင်အားဆိုတာလည်းတခုခုသွားလို့မယ်ဆိုပစ္စည်းတဲတာပဲဖြစ်ဖြစ်ပေါ့နော်ဟိုသွားဖို့လာဖို့ကားပဲဖြစ်ဖြစ်ပေါ့ဒါမျိုးကလည်းလူအင်အားတစ်မျိုးပဲပေါ့ဘုံငွေအင်အားဆိုရင်လည်းကျွန်တော်တို့တကယ်ချင်းနေလူခံနဲ့ခံမခံဆိုရင်ကျွန်တော်တငယ်ချင်းတွေစုပြီးတော့ပေါ့အဲ့လိုမျိုးပေါင်းပြီးစုဖြစ်တယ်ခင်ဗျာဟုတ်
လွန်ခဲ့တဲ့6နှစ်ကျော်တည်းကစလို့တွားလာရင်ကူညီလိုနေတဲ့အဖိုးအဖွားတွေကိုသူကကူညီပေးခဲ့တာပ
ါမှန်မှန်ရရအလုပ်ကိစ္စနဲ့အပြင်သွားရင်လည်းလမ်းမှာအဖွားတယောက်အဲ့လိုပေါ့စိတ်ရည်ကြံတဲ့အဖွားတယောက်ကိုကျွန်တော်စတွေ့တွေ့ရင်တော့အဲ့မှာကျွန်တော်စပြီးတော့ကူညီပေးဖြစ်တယ်ခင်ဗျာသူကားလမ်းမပေါ်မှာထွက်ပြီးတော့ကျွန်တော်ကားဘေးထိုးရပြီးတော့လမ်းလေမှန်မှန်ရကဘာအေးဖျားလမ်းမှာကျွန်တော်ကားယူတာအဲ့ကားလေးချင်းနဲ့မောင်းလာတော့ကျွန်တော်လဲလဲတော့ထွက်ပြီးတော့တားပြီးတော့အဖွားကိုကျွန်တော်ဒီအောင်ဆုံးနှစ်တိတ်တယ်ဟိုသူ့ရဲ့ခံစားနေရတဲ့စိတ်ကိုကျွန်တော်နှစ်တိတ်တယ်သူ့ကြီးတယောက်နေကျွန်တော်သူ့ပြီးမှရက်တည်ပြီးနဲ့သူနဲ့ဆက်ပြီးတော့မှရင်းရင်းကြီးရတယ်ပေါ့နော်သူကတော့စိတ်ဝိတနာတဲ့အဖွားပဲအဲ့ဒါကိုကျွန်တော်ပြီးတော့သူ့နှစ်ပတ်နေရဝန်စားတွေကိုကျွန်တော်အသိဝယ်ပေးရမှမရတကုန်းဆန္ဒမှာတော့ဝယ်အဘိရောကျွန်တော်ပြီးတဲ့ပတ်ထဲမှာ YGK ကိုမှတို့ကျွန်တော်ဂျီယိုတူစားပြစ်တယ်အဲ့ဒါနေစပြီးတော့ကျွန်တော်အဖိုးအဖွားတွေဟိုကိုနိုင်နိုင်ကြောက်ပေါ့ကူညီပေးပြစ်တယ်ခင်ဗ
ျချိုးကျက်ပြီးကြောထောက်နောက်ခံမရှိတဲ့ဘိုးဘွားတွေကိုလက်မတွေးလို့ကူညီရုံနဲ့မကပါဘူးသူတို့တငယ်ချင်းတွေစုပေါင်းပြီးတော့ရိုးရွင်းနေတဲ့အိမ်တွေကိုလည်းပြင်ပေးကြပါတယ
်တကယ်လွမ်းမာတဲ့အဖိုးအဖွားတွေကိုစားဝတ်နေရခက်ခဲတယ်ပေါ့နော်ခက်ခဲတဲ့အတွက်ကျွန်တော်စားဝတ်နေရတွေသွားပြီးတော့ထောက်ပံ့ပေးတဲ့ဆန်စီစားချက်ဥငွေရောက်ချက်တုံအာလူပဲပေါ့နော်ဟိုစားတောက်ကုန်ပြီပေါ့နော်သူကျွန်တော်တနိုင်ပေါ့ဟိုတနိုင်ဆိုရင်အဖွားတွေတော့တလားလာတော့တော့ကူညီပေးပြတာပေါ့နော်အဲ့တော့အဲ့လိုမျိုးလေးကူညီပေးရင်လည်းပွားရင်းလာရင်လည်းဗျာအမှအိမ်ဟိုအဖိုးရဲ့အဖွားရဲ့ညီရဲ့တချို့အိမ်ကြီးတွေ့ရတယ်ဆက်တော်တော်ကြီးကိုကြိုရင်းပြက်စီးနေရတယ်ကျွန်တော်မြင်တွေ့ရတယ်ဟိုပြီးတော့အများစုကကျူးကျော်တဲ့ဖြစ်တဲ့တည်းဗျာဖြစ်ပြလို့ဆောင်းရတယ်ဗျာဖြစ်ပြလို့ဆောင်းရတယ်ဖြစ်ပြလို့နေရတယ်ပေါ့နော်အဲ့ဒါနေစပြီးတော့ကျွန်တော်ပထမဦးဆုံးစောက်ပေးပြတဲ့အိမ်ကြီးကအပွား900တဲ့သူကအဝိရှော်ရင်သူကအခါရှော်ရင်900ရတယ်ပေါ့နော်အဲ့သူအပွား900ဆိုပြီးသူခေါ်ကြတယ်အခေါ်ရင်းနဲ့ကျွန်တော်အဲ့အိမ်လေးကိုကျွန်တော်စပြီးတော့ဂယုနာတက်မိခဏဟိုဘယ်လိုပြောရမလဲကျွန်တော်6ပေပတ်လည်လေးဗျာခေါင်လေးကလူကျက်လို့မရဘူးခဏဖင်တရုတ်တက်ပြီးဝင်ရတယ်တဲဆိုပြီးပေါ့နော်ပြီးမှတလက်ပတ်လေးနဲ့ပေါ့နော်အဲ့လေးကိုကြည့်ပြီးတော့ဩဒီအဖွားလိုလိုပြီးများဒီမှာနေဖြစ်လဲပေါ့နော်အဲ့ဒါနဲ့ကျွန်တော်ပေါင်းနေနေကျွန်တော်တို့ဆွေးနွေးကြည့်တော့ဟိုအိမ်လေးပေါ့နော်စာပြီးလုတ်ပေးပြန်လို့လုတ်ချင်နေပေါ့အိမ်လေးစဆောက်အဲ့လိုမျိုးလေးလုတ်လည်းမလုတ်ဘူးကြာဟိုပွင့်နေပြောရရင်ဟိုကိုယ်မှာလည်းဘာဟိုမှမရှိဘူးခဏဟိုစံငွေလည်းမရှိဘူးရမုံငွေလည်းမရှိဘူးကိုယ့်ဘောက်ကိုပေါင်းနေနေစုပြီးတော့လုတ်ကြအောင်ရှိရစိတ်လေးတစ်ခုနဲ့ကျွန်တော်စပြီးတော့တည်လိုက်တည်လိုက်တော့โอเคတို့ချက်ကြည့်ရဒီလောက်ကုန်ကြသေးလို့ရှိတယ်ဒီလောက်လေးတော့တောင်းမယ်ဟုတ်ပြီအားလုံးစောင့်မယ်အဲ့တော့အဖွားကိုအရင်ခွင့်တောင်းတယ်အဖွားခွင့်တောင်းတော့အဖွားကလည်းဝမ်းတာတာပေါ့နော်ဩဘာလို့လဲသူဒီလိုမျိုးလေးနေရတော့လို့ဆိုသူပြောဝမ်းတာတယ်ဒီလေးနှစ်ယောက်နဲ့နေတယ်ခင်ဗျအဲ့တော့သူနဲ့သူ့လူလေးနှစ်ယောက်လုံးချိုးဖို့အတွက်ကျွန်တော်စူးစမ်းကြည့်မယ်ဆိုပြီးစပြီးစူးစမ်းတယ်စူးစမ်းရင်လည်းအဖွားအိမ်လေးစပြီးစောင့်ဖြစ်တယ်
တပြားတွေကပြီးခိုင်ခန့်တဲ့အိမ်လေးတွေဖြစ်အောင်ကိုပူတူတို့ကပြင်ဆောက်ပေးနေတာကိုဘိုးဘွားတိုင်းလွယ်လွယ်လက်ခံကြတာတော့မဟုတ်ပါဘူး
ဖို့ဦးနှစ်ဦးပေါ့နော်အကူကြီးရကြတော့လေဖြတ်ထားတယ်အရင်ကတော့ရေထမ်းတယ်ပြီးတော့ညီလေးရကြတော့စိတ်ပူတနာတယ်လို့ပြောရမှာပေါ့နော်ညီနဲ့စိတ်လွတ်နေတာပေါ့တို့တော့နှစ်ဦးနေတဲ့အိမ်လေးပေါ့နော်အဲ့အိမ်လေးကလည်းတော်တော်ကြီးယိုယွင်းနေပြီးတော့အများသုံးအိမ်သာလေးအရှိမှာဒီကျူးအိမ်ကြီး50 60လောက်ရယ်အများသုံးအိမ်သာရှိမှာနေရအဲ့တော့အနတ်တက်ကောပြီးတော့အညီကြီးရောအစားပြောလို့ရမလို့အောင်ညစ်ပတ်တယ်အဲ့ကောက်ကိုကျွန်တော်အဲ့အိမ်လေးကိုကျွန်တော်ရှင်းစားမိတယ်ကမ္ဘာအဖိုးကိုကျွန်တော်ပြောတယ်ကျွန်တော်အိမ်ပေါ်ကမောင်းချတယ် ိုကစိတ်သိပ်ပြီးတော့အမှန်တော့ကျွန်တော်အိမ်ကမောင်းချတယ်သူ့ရဲ့လမ်းလျှောက်ရင်သူအမှိုက်ပလုံကောက်တာဗောနော်ဘူးကပလုံကိုကောက်ရင်တော့ပေါ့ကျွန်တော်ကိုရိုက်တယ်အဲတော့နေ့ရက်တိုင်းသူ့ရှိရောက်အောင်သွားတယ်သွားပြီးတော့သူနဲ့ကျွန်တော်ဟိုမိတ်ဆွေဖွဲ့တယ်ကွာသူ့ကိုကျွန်တော်မေတ္တာပေးတယ်မေတ္တာပြီးတော့သူကကျွန်တော်မေတ္တာပြန်ပေးနောက်ရက်ကျတော့ကျွန်တော်အိမ်သူ့တဲဟိုလေးကိုကျွန်တော်ထိုင်လို့ရသွားတယ်သူနဲ့စကားပြောပြတယ်အဲအဲ့အနေနဲ့ဆိုရင်ဖိုးကိုအိမ်လေးဆောင်ပေးမယ်ညီမလားဆိုတော့အဲညီမဲဆိုပြီးတော့အော်6ရက်လောက်အချိန်ယူလိုက်ရတယ်ညီတိုင်းပေါ့နော်သူရှိသွားပြီးတော့သူနဲ့စကားပြောရတယ်ထော်လောက်တာပေါ့သူအမိုက်ပါကောက်ရလိုက်သွားတယ်သူလည်းဖေးတောင်းမလားလိုက်မီးတယ်လင်းတော်ကြီးတောင်းမလားလိုက်မီးပေါ့နော်အဲ့လိုမျိုးကျွန်တော်လိုက်ပြီးလုပ်ရင်းနဲ့သူလည်းကျွန်တော်ရင်းနှီးမှုရတော့အမှတော်တော်နှုတ်တယ်လေကျွန်တော်အိမ်လေးဆောက်ပြီးအဲ့အိမ်လေးဆောက်နေရင်းနဲ့ကျွန်တော်အဲ့အိမ်ညာလေးကိုတွေ့တယ်အများဆုံးအိမ်ညာလေးကိုတွေ့တွေ့တော့အများဆုံးအိမ်ညာကလည်းတော်တော်ကြီးကိုကျမအိမ်နဲ့မညီညွတ်တဲ့ແລະချက်ດີကိုကျွန်တော်မြင်တွေ့လာတယ်အဲ့တော့ဟိုအိမ်လေးကျွန်တော်ဆောက်ပြီးဒီအိမ်နာလေးလည်းကျွန်တော်ပြင်ပေးမယ်ဆိုရရည်ရချက်လေးတခုကျွန်တော်ကပေါ်လာပြန်ရောအဲ့ဒါကျွန်တော်အိမ်နာလေးလည်းကျွန်တော်ပြင်ပေးကြည့်ခဲ့တယ်ဘောခင်ဗျာ
ကိုပူတူးလို့ပညာတတ်လူငယ်တွေစုပြီးတော့ဘိုးဘွားတွေအတွက်လူအားငွေအားစိုက်ပြီးကူညီပေးနေကြတာဖြစ်ပါတယ
်ကျွန်တော်တို့ group လေးကဟိုလူငယ်တွေပေါ့နော်ကျွန်တော်နည်းပညာအကြောင်းရှင်းနေတာပဲခင်ဗျာဟုတ်ပညာအကြောင်းရှင်းနေတယ်ခင်ဗျာသူတို့ကျွန်တော် group ထဲမှာပါတယ်တငယ်ချင်းတွေရတယ်အဲ့လိုဒီလိုကူညီပေးနိုင်တယ်ပေါ့နော်ဒီလိုရဲ့ပညာသူတို့တတ်ထားတဲ့ပညာလေးပေါ့နော်ဟိုဒီဇိုင်းပိုင်းဆိုလို့ဒီဇိုင်းပိုင်းပေါ့နော်ဟိုအကြီးကျယ်ခန်းသားကြီးမဟုတ်ပြင်ပြီလားသူတို့တတ်ထားတဲ့ပညာလေးနဲ့ဘယ်လိုအချက်ရှိလဲဘာလေးကတော့ဒီလိုလုပ်ရင်ကောင်းမယ်ပူတူးရယ်ဘာလေးကတော့ဟိုဟာဖြစ်ရင်ကောင်းမယ်နော်အဲ့လိုမျိုးအကျင့်ပေးတယ်ပေါ့နော်သူတို့ကိုယ်တိုင်လည်းလာတယ်သူတို့ကိုယ်တိုင်လည်းအပြင်းမှန်းခံတယ်မိုးရွာရွာနေပူပူမနဲ့အစိုးရထားပြီးလာတယ်အဲ့လိုလေးစောင့်ဖြစ်တယ်ပြီးတော့နောက်တစ်ခုကျေးဇူးတင်ရမှာကကျွန်တော်ဒါမျိုးလေးလုပ်နေရင်တော့ကျွန်တော်ရှိဟိုဟုတ်ဆက်တယ်လာခဏအဲ့လိုပဲကျွန်တော်တို့ကဟိုအင်းကြီးအကြောင်းရင်းနဲ့ဟိုအကိုကြီးလင်းကြီးနှစ်ယောက်ကအဲ့ဆက်တယ်လာတယ်သူရှိမှာဟိုလိုအပ်တဲ့တစ်တွေပြီးရင်တွတ်တွေရှိရယ်ဒီလေးနေလိုရင်လာယူကွာဆိုပြီးတော့ပြောတော့ကျွန်တော်အရန်ဝမ်းတာပါအဲ့အချိန်မှာကျွန်တော်လိုရင်သူကကျွန်တော်အများနဲ့ကူညီပေးတယ်ခဏအဲ့အကိုလိုလေကျွန်တော်ဒီကနေကျေးဇူးတင်ကြောင်းပြောချင်တယ်ခဏအဲ့အကိုနဲ့အမရဲ့အကူညီအများကြီးလက်ပါပါတယ်ခဏဟုတ်ကူထပ်ပြီးတော့ကူညီပေးတတ်တာပါခဏဟုတ်
ကိုဘူတူကတော့ခုနဆဆောပြောခဲ့တယ်လို့ပဲတွားရင်လာရင်နဲ့ကိုမျက်စိရှိမှအကူညီလိုတဲ့လူဆိုရင်တွေ့ရင်ကူညီတိုက်တယ်ဆိုတော့တခြားလူတွေကိုရောအဲ့လိုမျိုးကူညီဖို့အတွက်ကောဘယ်လိုမျိုးတိုက်တွန်းခြင်းလဲရှင
်ဟိုကျွန်တော်တို့လက်ဖက်တောင်းရင်900တထောင်ခံဝမ်းရ2000ဒါကြမုံစားပါညာ900တော့ပုံသွားတယ်ခင်ဗျအရှင်ပြည်ရဲ့လူတွေ900တောင်ကဟိုမတိတာပြင်မဲ့တကယ်အရှင်မပြည်ရဲ့အဖိုးဖွားရင်တခြားအရှင်မပြည်ရဲ့လူတွေပေါ့နော်အခုကအဓိကအဖိုးဖွားကိစ္စပြောနေရတော့အဖိုးဖွားတွေတော့က900တောင်ရဖို့ဆိုတာတကယ်ကိုမလွယ်ပါဘူးမြေပြည်ထဲမှာတဏီကုံပတ်ပြီးတော့ရေးရောင်းတာမျိုးရှိရယ်တဏီကုံလေးပြီးတော့ထိုင်ပြီးတော့တစ်နေ့လုံးမှာပလုံး900မရတဲ့တရတိရအဖွားလိုမျိုးပေါ့နော်တစ်နေ့လုံးလေးမှာပလုံးတော့မရောင်းရတဲ့အဖွားမျိုးအဲ့လိုမျိုးအဖွားလိုမျိုးရအများကြီးရှိရခဏအဲ့တော့ဘာဖြစ်လဲတိုင်းလာရင်ကြောင်းကြိုင်နေလို့နော်ဟောဒီအဖိုးကတော့ဟိုကိုယ့်အတွက်အတုံးလို့ဒီဖြစ်စီမတုံးမလို့ဒီဖြစ်စီပေါ့နော်ဟိုပြည့်ရင်တော့ဟို900တထောင်ဖြစ်ပြီပေါ့နော်ဝယ်ယူအပ်ပြလိုက်ပါဟိုပစ္စည်းပါယူခဲ့ပေးပါလို့ပဲပြောရမယ်ခင်ဗျာဟုတ်ဟိုဘာလို့ဆိုဒီပစ္စည်းလေးပုံသွားရခါကျရင်သူတို့အတွက်ဖီလင်ကအဖိုးပိုင်းဖီလင်ကတော်တော်လေးရေးရအောင်နေဟောငါပစ္စည်းလေးရောင်းကုန်သွားရပြောရပေါ့နော်အဲအဲ့လိုပဲအဖိုးပိုင်းအတွက်လည်းအဲ့လိုပစ္စည်းလေးချောင်းကုန်လိုက်ပြောတာပေါ့နော်အဲ့အရာမှကိုယ်စေတနာရှိရင်ရှိတယ်လို့ပို့ပြီးတော့ပေးခဲ့ပါပေါ့နော်ဒါမျိုးလေးတော့ကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာကိုနိုင်တဲ့ဘက်ကပေါ့နော်900နိုင်900 1000နိုင်1000ပေါ့နော်900နဲ့ပစ္စည်းလေးကိုကိုက1000နိုင်တယ်ဆို1000လေးပေးခဲ့လိုက်ပစ္စည်းလေး900နဲ့တစ်ခုလောက်ယူခဲ့လိုက်ပေါ့နော်ဒါမျိုးဆိုရင်ကိုယ့်အတွက်လည်းကုတူရတယ်သူတို့အတွက်အဖိုးဖိုက်အတွက်လည်းအရှင်ပြေသွားတာပေါ့နော်အဲ့လို900 1000ကနေပြီးတော့လူများစွာဖြစ်လာတဲ့ခါကျဒီအဖိုးဖိုက်ရဲ့ပစ္စည်းလေးရောင်းကုန်သွားတဲ့ခါကျသူတို့အဆုံးဆုံးပြန်လာလို့ရပါမယ်သူတို့တော့လိုအပ်တဲ့ဟာတွေတုံးလို့ရပါမယ်လိုအပ်တဲ့ရှိလေးဝယ်လို့ရပါမှာပေါ့နော်ဒါမျိုးပါပဲခင်ဗျာဟုတ
်ရန်ကုန်မြို့လမ်းတွေပေါ်မှာချွတ်ချွတ်တက်တက်ရှားဖွေစားတောက်နေကြတဲ့ဘိုးဘွားတွေကိုတတ်နိုင်သမျှကူညီပေးနေတဲ့ကိုပူတူးဖြစ်ပါတယ်သူတို့တကယ်ချင်းတွေအကူအညီပေးလိုက်လို့အဆင်ပြေသွားကြသူတွေရဲ့အပြုံးကလွဲလို့ဘာမှပြန်မမျောလင့်ဘူးလို့ပြောပါတယ်ရှင်ကျွန်မစုမြတ်ပါပါ